ကမ္ဘာမှာကူးစက်ပြန့်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်နဲ့ဆက်စပ်နေတယ်လို့ယူဆရတဲ့ယောဂါဇန်တစ်မျိုးနဲ့အသက်5နှစ်အရွယ်ကလေးတူညိုရော့ညို့မှာဆုံးမသွားတာကြောင့်ကလေးတွေကိုဒီယောဂါကူးစက်ပြီးအန်ရီထက်ပြီးတော့တိုးလာတယ်လို့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမုကတောက်ကြနေကပဲပြောသွားပါတယ်။ကလေးကဇာတာပင်းနှစ်မှာပဲဆုံးသွားတာဖြစ်ပြီးတော့နယူးယောက်တလောမှာဒီကလေးလိုအလားတူဖြစ်နေတဲ့ကလေး83ယောက်ရဲ့ယောဂါကိုစောင့်ကြည့်လေ့လာနေကြောင်းမစ္စတာကိုမုကပြောပါတယ်။အများကြီးတော့ဖြစ်နေသေးတာမဟုတ်ပေမဲ့ကိုဗစ်ယောဂါဖြစ်နေတဲ့ကလေးတွေကကာဝါဆာကီယောဂါဒါမှမဟုတ်သွေးစိတ်တက်ခြင်းနဲ့ဆင်တူတဲ့လက္ခဏာစုပုံစံမျိုးတွေပြပြီးတော့သူတို့ရဲ့သွေးကြောတွေရောင်ရမ်းပါတယ်လို့မစ္စတာကိုမိုပြောသွားပါတယ်။ကလေးတွေကကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ယောဂါလက္ခဏာနဲ့ကာဝါဆာကီယောဂါတို့ရဲ့လက္ခဏာတွေပြကြပြီးတော့ကိုပူရာအသားမှာအနီးပြင်တွေဖြစ်တာ၊သိပ်ဆိုးရွားတဲ့အခါတွေမှာနှလုံးသွေးလွှတ်ကြောတွေရောင်ရမ်းတာတွေဖြစ်ပါတယ်။ဒီလိုယောဂလက္ခဏာခံစားရတဲ့ကလေးတွေရဲ့ဖြစ်ရက်ကဗြိတိန်နဲ့အီတလီနဲ့စပိန်နိုင်ငံတို့မှာအရင်တွေ့ရပေမဲ့အမေရိကန်ပြည်အစုမှာကကလေးရည်တွေပုံများများမှာတွေ့ရတာဖြစ်ပါတယ်။ဒီသတင်းကတကယ်ကိုသတင်းဆိုပါပဲ။ယောဂရဲ့အနေနဲ့စာမျက်နှာတွေကိုဖွင့်လိုက်တယ်လို့ဖြစ်ပါတယ်။ကလေးတွေကိုကိုဗစ် -19 ယောဂကဒုက္ခသိမ့်မပေးလို့လူတွေတော်တော်စိတ်အေးနေကြတာလို့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုပြောသွားပါတယ်။ကလေးတွေမှာ COVID-19 ယောဂါဆဖြစ်ပြီးတော့ရက်ပိုင်းဒါမှမဟုတ်တရင်ပတ်တွေကြောင့်မှဒီယောဂါလက္ခဏာပြလာနိုင်တာကြောင့်ကိုရိုနာဗိုင်းရပ်စ်ပိုးလူတွေကိုကူးစက်ဒုက္ခပေးပုံကအံ့ဩစရာပုံစံတစ်ဖြစ်နေကြောင်းလည်းပြောပါရည်။ဒါနဲ့လည်းဒီယောဂါဖြစ်နေတဲ့ကလေးတိုင်းမှာကိုရိုနာဗိုင်းရပ်စ်ပိုးကတယောက်မကျန်ရှိနေတာမျိုးမဟုတ်တာကြောင့်လည်းဒီယောဂါဆန်ကကိုရိုနာဗိုင်းရပ်စ်နဲ့ဆက်ဆက်မဆက်ဆိုတာကိုသေချာအတည်ပြုနိုင်ဖို့အတွက်သိပ္ပံပညာရှင်တွေစူးစမ်းနေကြဆဲဖြစ်ပါရည်။